မလေးရှားနိုင်ငံတီရန်ဂါနူးနဲ့ဂျိုဟိုးပြည်နယ်တွင်မှဇန်နဝါရီလ15နဲ့16ရက်နေ့တွင်အတွင်းအထောက်ထားမဲ့မြန်မာ20နီးပါးဖမ်းခံရပါတယ်တရန်ဂါနူးမှာတော့ဘလုံးကန်နေတဲ့မြန်မာတွေကိုဘလုံးခွေးထဲမှာဖမ်းသွားတာဖြစ်ပါတယ် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံတီရန်ဂါနူးပြည်နယ်ထဲမှာတော့ဘလုံးခွေးနေတဲ့အထိဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီထဲမှာတော့အထောက်ထားမဲ့မြန်မာ14ဦးကိုဖမ်းဆီးသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကဦးစိုးထက်သိန်းကပြောပါတယ
်မြန်မာ16ရက်နေ့မှာဒါကျွန်တော်တို့ဒီဘလုံးခွေးပေါ့နော်ဘလုံးခွေးကိုဝင်ပြီးတော့မှဖမ်းလာပါမယ်ဘလုံးခွေးကျင်းပနေအဲ့ဒါဘလုံးခွေးကျင်းပနေတဲ့ဒီဟိုစားပေါ့နော်ဟိုတိုင်းသားအဖွဲ့တွေနဲ့ဒီမြန်မာအဖွဲ့တွေပေါ့နော်မြန်မာလူမျိုးတွေတိုင်းသားတချို့ပေါ့နော်ဘလုံးခွေးကျင်းပနေတာဟုတ်ဝင်ရောက်ခံစီရရဲ့ဖြစ်စင်မှာပါတယ်ဟုတ်ကဲ့တီရန်ကနူးပြည်နယ်ကွာအဲ့ဒါပေါ့နော်ကွာလာနာရက်ကဘလုံးခွေးတစ်ခုမှဖြစ်ခဲ့တာပါမိုင်အဲဖမ်းခံရတာတော့မှ14ရောက်ဖမ်းခံရတာပါမိုင်ဆိုတော့အဲ့ဒီမှာမှပြောဆိုဗမာထောက်တာမရှိတာယူမန်ထောက်တာမရှိတဲ့လူ14ရောက်ဖမ်းခံရတာပါမြန်မာနိုင်ငံသား14ရောက
်အလားတူဂျိုဟိုးပြည်နယ်မှာလည်းငါးပန်းလေးတည်ဆောက်နေတဲ့နေရာတွေစားတောက်ဆိုင်တွေကလေးထင်းကျောင်းနေရာတွေအထိတရားမဝင်နိုင်ငံခြားသားတွေကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ
်။ဆောင်းရဲနေမှာကတော့အမကျွန်တော်ဂျိုဟိုးမှာပေါ့နော်အမဂျိုဟိုးမှာကျွန်တော်တို့ဒီငါးပန်းဟိုတော့ပေါ့နော်ဒီငါးပန်းလေးတွေပါလေစောက်တဲ့နေရာပေါ့နော်ပြီးတဲ့အခါကျတော့စားတောက်ဆိုင်နေနဲ့ကျွန်တော်တို့ဒီဟိုတော့ပေါ့နော်ကလေးထင်းကျောင်းတွေပေါ့နော်အကုန်လုံးပေါ့နော်နေရာကိုနေရာကိုတကြိုင်နဲ့ဝင်ရောက်ဖမ်းဆီးတဲ့ဖြစ်စဉ်တစ်ခုရှိခဲ့တယ်ပေါ့နော်ဇန်နဝါရီလ15ရက်နေ့မှာအမတော့အဲ့ဒီမှာတော့နိုင်ငံသား100နဲ့မှ8ဦးကိုဖမ်းဆီးတာပါအမကြီးဆိုတော့အဲ့ဒီမှာ108ဦးကိုဖမ်းဆီးတဲ့အနေအထားမှာ90ယောက်ကတော့ထောက်ထားဆောင်ဆောင်နေနေရှိတယ်လို့သိရတယ်အမကျန်တဲ့ဟိုတော့ထောက်ထားမပြည့်စုံတဲ့နေရာမှာတော့မြန်မာနိုင်ငံသား4ဦးပါတယ်အင်ဒိုနီးရှားနိုင်ငံသား9ဦးပါပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးနဲ့နီပေါ်နိုင်ငံသား2ဦးပြီးတော့ဗီယက်နမ်နိုင်ငံသား2ဦးတို့ပြောဆိုရင်ဒါဟိုလူဝင်မှုကြီးကြပ်ရေးဥပဒေတွေပြီးတော့ထောက်ထားမဲ့နေထိုင်တဲ့ဥပဒေတွေနဲ့အရေးယူထားပါတယ်အမကြီး
မလေးရှားနိုင်ငံပြည်နှံ့မြို့မှာလဲဇန်နဝါရီလ13ရက်နေ့ညကနိုင်ကလပ်တစ်ခုတွင်းမှာမြန်မာနိုင်ငံကဆိုရှယ်မီဒီယာမှာနဂါးမယ်တော်ဖြစ်နာမည်ကြီးတဲ့အီမီဇန်နဲ့ဆက်စီမော်ဒယ်ဖြစ်ထင်ရှားတဲ့ဖူးပွင့်ခိုင်တို့ဖျော်ဖြေနေတော့မှာပဲမလေးရှားရဲတွေကဝင်ရောက်စီနယ်ဖမ်းဆီးခဲ့ရမှာမြန်မာ80လောက်အဖမ်းခံခဲ့ရပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးပတ်ဝန်းကျင်ရပ်ကွက်တွေကိုဒီဇင်ဘာလ29ရက်နေ့ညကအော်ပရာစီစစ်ဆင်ရေးလုပ်ရမှာလူတစ်ထောင်ကျော်ဖမ်းဆီးစစ်ဆေးခံရပြီးလူ900ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီထဲမှာလည်းမြန်မာ85ဦးအဖမ်းဆီးခံခဲ့ရပါတယ်။မလေးရှားနိုင်ငံဂျိုဟိုးမြို့မှာလည်းတရားမဝင်နိုင်ငံခြားသားတွေအလုံးလုံးကိုင်နေတဲ့အနှိတ်ခမ်းအဆောက်အဦတစ်ခုကိုဝင်ရောက်စီးနှင်းခဲ့ပြီးတရားမဝင်အလုံးလုံးကိုင်နေတဲ့မြန်မာနိုင်ငံသား34ဦးပါဝင်နိုင်ငံခြားသား66ဦးကိုလည်းဇန်နဝါရီလ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်။မလေးရှားနိုင်ငံကီလန်တန်ပြည်နယ်မှာလည်းဇန်နဝါရီလ6ရက်နေ့ကတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား122ယောက်ကိုလည်းမလေးရှားလူဝဲမှုကြီးကြပ်ရေးအဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ရှင်။